ကချင်ပြည်နယ်အတွင်းတရုတ်ကုမ္ပဏီတချို့ရဲ့တစ်ရှူးငပြောဆိုင်ခင်တွေနဲ့ပတ်သက်လို့တိုင်ကြားမှုတွေရှိခဲ့ပြီးတဲ့နောက်စီမံခန့်ခွဲရေးအဖွဲ့ဖွဲ့ပြီးစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးမွေးမြူရေးဝန်ကြီးကပြောပါတယ်။တရုတ်နိုင်ငံသားတွေပိုင်တဲ့တစ်ရှူးငပြောဆိုင်ခင်တချို့ဟာမြေယာဥပဒေနဲ့ကန့်ညီမှုမရှိတဲ့အပြင်ပတ်ဝန်းကျင်ထိခိုက်ပျက်စီးတာနဲ့ပို့သက်ဆေးတွေကြောင့်ကျန်းမာရေးထိခိုက်တာတွေရှိတယ်ဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြည်နယ်အစိုးရဘက်ကအခုလိုစုံစမ်းဖို့ဖြစ်လာခဲ့တာပါ။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်ကတရုတ်နိုင်ငံသားတွေဧကတောင်းတဲ့ချီဝင်ရောက်စိုက်ပျိုးနေတဲ့တရှုငပြောစိုက်ခင်းတွေဟာယင်းနှိမ့်နှံ့မှုကော်မရှင်မှာမှတ်ပုံတင်ထားတာမရှိသလိုမြေယာဥပဒေနဲ့လည်းမကိုက်ညီရတဲ့အတွက်ဒါကိုအဖွဲ့အစည်းတစ်ခုဖွဲ့စည်းပြီးစုံစမ်းစစ်ဆေးသွားမယ်အကြောင်းကချင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့စံမြောင်းဝန်ကြီးဦးကျော်ကျော်ဝင်းက VOA ကိုပြောပါရစေ
။ဟိုတစ်တော့မြေထဲမှာကျွန်တော်တို့ကတရားမှုစိုက်ပျိုးတာတွေလည်းအများကြီးရှိနေတာကိုတွေ့ရပါတယ်။သူကလဲရမြေမှာတရှုငပြောစိုက်ကြီးကလည်းကျွန်တော်တွေ့ရတယ်တခြားတင်းကကျွန်တော်ဆိုက်ကြည့်မယ်ဆိုလို့ရှိရင်ဒါကိုခွင့်ပြုချက်ပေးရပါတယ်။အင်ဂျင်နီယာရှိလို့ကျောင်းရင်းရှိတဲ့ကမှာဘယ်ဝန်သားမှလည်းအဲ့ဒီညာကိုသွားပြောမှာဆန်းစစ်နိုင်ခြင်းမရှိဘူးပေါ့နော်။အဲ့တော့လက်ရှိနေသားမှာတော့ကျွန်တော်ကစိုက်ကြည့် area အနေနဲ့ကျွန်တော်အစိုးရမှကျွန်တော်ပေါက်နေရတော့ဧက6000ကျော်ပဲရှိရကြ။ဘို့တော့လည်းပဲဧက6000ကျော်မကရှိပါနဲ့။ဒါကျွန်တော်တို့သိပါတယ်။အားလုံးလည်းသိပါတယ်။ဒါသာနာဆိုင်ရာတွေနဲ့ကျွန်တော်ပေါင်းစပ်ပြီးအောင်မှာစာဝတ်သွားမှုရှိပါတယ
်အကျိုးမြတ်မြင်းများနဲ့လဲပတ်နေရငပြောစိုက်ခင်းတွေကနေအစိုးရဗန္တာဝေရအောင်လုပ်ဖို့ပြည်တွင်းမှာမှတ်ပုံတင်ထားတဲ့ဓမြောစာကိုအသုံးပြုဖို့ငပြောစိုက်ခင်းတွေကထွက်လာတဲ့ပလတ်စတစ်နဲ့ဓာတ်ရုပ်ပစ္စည်းတွေကိုစနစ်တကျစွန့်ပစ်ဖို့ထိန်းချုပ်သွားမယ်လို့ဝန်ကြီးဦးကျော်ကျော်ဝင်းကပြောပါတယ်ငပြောစိုက်ခင်းတွေကဧကသိန်းနဲ့ချီပြီးရှိနိုင်တယ်လို့တချို့ကပြောပါတယ်။ဒေသခံတောင်သူတွေကလည်းတရုတ်စိုက်ပျိုးရေးလုပ်ငန်းရှင်တွေကိုတရားမဝင်မီးငှားတာကနေအကျိုးအမြတ်ရနေပါတယ်။တရုတ်ငပြောစိုက်သူတွေဟာဌာနဆိုင်ရာကိုတင်ပြတာမဟုတ်ဘဲဒေသခံတွေစီကနေလူတလောက်မျိုးကိုငှားရန်လုကင်နေကြကြောင်းကချင်ပြည်နယ်မိုးမောင်းစွတ်တော်ကိုယ်စားလှယ်ဦးနေဝင်းကပြောပါတယ
်။ဒေသခံတောင်သူတွေစီကပဲတဧကကို9000ဆို9000 8000ဆို8000စသဖြင့်ဒီလိုမျိုးတွေနဲ့လုံးသားမျိုးမျိုးတွေနဲ့ငားပြီးစိုက်ကြတဲ့ဘောပေါ့နော်။တော့တချို့ကုမ္ပဏီတွေကြတော့လေနာမည်ခန္ဓာကတော့စသဖြင့်ဘယ်ဗမာကြီးကဘသူပေါ့ဗျာ။ဒါပေမဲ့တကယ်တမ်းလုပ်ငန်းကိုရင်းနှီးညှို့လာတဲ့ငွေကြေးပါညာကတော့တရုတ်ကတွေပဲ99000ခန့်ဆုံးရှိပါတယ်။နောက်ဆုံးပုံမှန်လေးနဲ့ပြောရမယ်ဆိုလို့ရှိရင်တော့ကချင်ပြည်နယ်အစိုးရအဖွဲ့ဒီလိုတစ်ယူငပြောစိုက်မယ်ဆိုတဲ့ခေါင်းစဉ်အောက်မှာတော့ချပြီးတာတကွဲမှတယောက်မှတော့မရှိဘူးဗျာ
။ဝင်းကြီးဦးကျော်ကျော်ဝင်းရဲ့အစိုးရတော့အခုငပြောစိုက်ခင်နေရာတွေဟာအစိုးရတတော်ပိုင်နေမီဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီနေရာမှာသခင်စစ်ကုမ္ပဏီကတ िश ူငပြောစိုက်ဖို့ပြင်နေပြီးဒေသခံတွေကလည်းဒါကိုကန့်ကွက်နေရကြောင်းဒီအကြောင်းကိုမြကြီးနာဂျာနယ်ကဖော်ပြခဲ့ပါတယ်။ဒီလိုဖော်ပြမှုကြောင့်ပဲမြကြီးနာဂျာနယ်ကသတင်းသမားတွေကိုကုမ္ပဏီကကိုကြီးလက်ရောက်နှောက်ယှက်ပေးတာရှိခဲ့ပြီးအမှုဆောင်အရာရှိချုပ်နှစ်ယောက်နဲ့သတင်းရေးသားသူကိုလည်းအသေးဖြတ်မှုပုံမှန်နဲ့တရားစွဲခဲ့တယ်လို့မြကြီးနာဂျာနယ်အက်ဒီတာချုပ်စိုင်းမိုင်ကပြောပါတယ်
။သခင်စစ်ကုမ္ပဏီကမန်တောင်ရှိရွာမှာငပြောစိုက်ပြုဖို့ဘာနော်ကျိုးစားတယ်နေမှာဝင်ရောက်နေတယ်လမ်းတွေဖောက်နေတယ်ဆိုတော့ကိစ္စကိုရက်ွက်အုပ်ချုပ်ရေးမှုတွေနဲ့ရွာသားတွေကကက်ွက်စာတင်ထားတယ်ဆိုတဲ့အင်းကိုကျွန်တော်တို့ကရေးတာပါဟိုဒီကုမ္ပဏီကသူတို့ကမလုပ်ပါဘူးပေါ့နော်သူဆိုပြီးမှငင်းနေပေါ့နော်သူကျွန်တော်တို့ပုံမှန်900နဲ့တရားဆွဲလိုက်တယ်ပေါ့နော
်လက်ရှိမှာတီရှူးငပြောတွေကိုကချင်ပြည်နယ်ဝိုင်းမော်ဗမော်မိုးမောက်ရွှေကူမှာစိုက်ပျိုးနေပြီးရှမ်းပြည်နယ်နေရာတချို့မှာလည်းစမ်းသပ်စိုက်ပျိုးဖို့ပြင်ဆင်နေရတယ်ရှိပါတယ်လွန်ခဲ့တဲ့10နှစ်ဝန်းကျင်လောက်ကတည်းကကချင်ပြည်နယ်မှာတရုတ်နိုင်ငံသားတွေငပြောစိုက်လာကြတာဖြစ်ပြီး2015ခုနှစ်နောက်ပိုင်းမှာအလုံးရင်းနဲ့စိုက်ပျိုးလာကြတာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကငပြောတင်လာရဲ့ကုန်တင်တွဲကားကြီးတွေရာနဲ့ချီပြီးဝင်ထွက်နေရကြောင်းလန်တရာရီပျက်စီးသလိုပြည်နယ်ဝင်ဝင်လည်းမရတဲ့အတွက်ဒါကိုအစိုးရအနေနဲ့အလေးထားကင်ကွယ်တင်ကြောင်းကချင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါရယ်